ိုင်ငံပြည်သူတွေရဲ့အပြန်လမ်းအကျိုးစီးပွားအတွက်ထိုင်းနိုင်ငံနဲ့အတူလက်တွဲလုပ်ကိုင်မှုအစနစ်ရှိတယ်လို့ထိုင်းမြန်မာဒုတိယမြောက်ကြည်ကြည်သတင်းဖွင့်ပွဲမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကမနေ့ကပြောကြားလိုက်ပါတယ်နှစ်နိုင်ငံတန်တမန်စတင်ဆက်ဆံခြင်းကစလို့ထိုင်းနိုင်ငံဟာအင်းကြီးချင်းကောင်းနိုင်ငံဖြစ်ပါတယ်လို့လည်းပြောပါတယ်။တောင်ရင်းမြစ်ကိုဖြတ်ပြီးမြဝတီနဲ့တက္ကသိုလ်မဲဆောက်ဆက်သွယ်တဲ့ထိုင်းမြန်မာချစ်ချည်ရေးသရာအမှတ်နှစ်ဖွင့်ပွဲမှာအဲ့ဒီလိုပြောကြတာပါ။ဒီသရာဟာနိုင်ငံဆက်ဆံရေးကောင်းမွန်တာကိုထင်ရှားပြသတယ်လို့လည်းသရာဖွင့်ပွဲအခမ်းအနားမှာထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကပြောပါတယ်။ဒါကဖွံ့ဖြိုးတိုးတက်ရေးနဲ့အဆင်ပြေပြေချောချောမွေ့မွေ့ဆက်သွယ်နိုင်ဖို့နိုင်ငံစလုံးအတွက်နောက်သရာသစ်တစ်စင်းရှိလာလို့ဝမ်းမြောက်တယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောတာပါ။အလျား18ကီလိုမီတာရှိပြီးမြန်မာကျပ်မွေဘီလီယံ190နဲ့ညီမျှတဲ့ထိုင်းပတ်မွေတန်း4000လောက်အကုန်ကျခံတိစောက်ထားတဲ့သရာဟာနိုင်ငံယဉ်ကျေးမှုဖလှယ်ရေးယင်းနှမြုံနှံရေးကုန်သွယ်ရေးခီးသွွားလုပ်ငန်းညှင့်တင်ရေးစတာတွေကိုလွယ်ကူချောမွေ့စေပြီးထိုင်းစီဝါရေးစုံနဲ့မြန်မာနိုင်ငံဆက်သွယ်ရေးကိုအထောက်အကူဖြစ်စေမယ်လို့ထိုင်းအနာပိုင်တွေကညွှန်မှန်းထားပါတယ်။ထိုင်းမြန်မာနှစ်နိုင်ငံကုန်သွယ်ရေးပမာဏဟာ2018ဘဏ္ဍာရေးနှစ်မှာအမေရိကန်ဒေါ်လာပန်း9000ဘူးရှိပြီး2016မှာဒေါ်လာပန်း4000ခွဲကျော်ဘူးရှိပါတယ်။ဒီသရာဟာမဲခေါင်ဂျပန်ပူးပေါင်းဆောင်ရွက်ရေးအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်တဲ့အရှိန်အနောက်စီးပွားရေးဇင်းကြံမှာတွားပြီးအကျုံးဝင်ပါတယ်။ဒီအစီအစဉ်ရမြန်မာနိုင်ငံဟာစီးပွားရေးဇင်းကြံကြီးနှစ်ခုနဲ့ဆက်နွယ်နေပါတယ်။တစ်ခုကကမ္ဘောဒီးယားနဲ့ထိုင်းကိုဖြတ်ပြီးရန်ကုန်ပြည်လောကအထူးစီးပွားရေးဇုံနဲ့ဗီယက်နမ်နိုင်ငံကိုဆက်သွယ်တာဖြစ်ပြီးနောက်တစ်ခုကတောင်စီးပွားရေးဇင်းကြံဖြစ်ပါတယ်။တောင်ပိုင်းစီးပွားရေးဇင်းကြံဟာဗီယက်နမ်အလဲပိုင်းကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေနဲ့တဝက်အထူးစီးပွားရေးဇုံကိုဆက်သွယ်ပါမယ်။ဒါကြောင့်လည်းအခုဖွင့်နေလိုက်တဲ့ထိုင်းမြန်မာချစ်ချည်ရေးသရအမှတ်နှစ်ဟာမဟာမဲကောင်စီးပွားရေးဇင်းကြံရဲ့အစိပ်ပိုင်းဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းဒေါ်ဆန်းစုကြည်ကပြောတာပါဒေါ်ဆန်းစုကြည်နဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်တို့တွေ့ဆုံချိန်မှာအာဆီယံအရှိတောင်အာရှနိုင်ငံများအသင်းမှာထိုင်းဝန်ကြီးချုပ်တဘာအတိအဖြစ်တာဝန်ယူတာကိုထောက်ခံတယ်လို့ဒေါ်ဆန်းစုကြည်ကပြောပါတယ်အဲ့လိုတွေ့ဆုံချိန်မှာပဲနင်းဆက်ကနေပြန်ပြီးရောက်လာတဲ့မိခိုးရိကိစ္စပူးပေါင်းကင်တွယ်ဆောင်ရွက်ဖို့ထိုင်းဝန်ကြီးချုပ်ကပြောပါတယ်ဒီပြဿနာအရေးကြီးတာသဘောပေါက်တဲ့အကြောင်းဒေါ်ဆန်းစုကြည်ကပြောကြားပြီးလိုအပ်သလိုစီစဉ်ဆောင်ရွက်ဖို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကိုပြောကြားမယ်လို့အကြောင်းပြန်ပါတယ်။ရှမ်းပြည်နယ်တာချီလိပ်မှာလေရုညညာနဲ့သတင်းတွေထွက်ပေါ်နေပြီးထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ချင်းမိုင်မှာပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့မွန်းလွဲ၄နာရီတိုက်တာကျဲအရလေရုအရေးသွေးညှူငင်း230ရှိလို့ကဘာမှာလေရုအညဉ့်ညံဆုံးဖြစ်သွားပါတယ်။တောင်ရီမိရှုတဲ့အတွဲနှစ်စဉ်ဇန်နဝါရီကနေဧပြီလအထိမိခိုးမွေတွေများပြီးမတ်လမှာအထူးတဆုံးဖြစ်ပါတယ်။အင်းကြီးချင်းမြန်မာနဲ့လာအိုကမိခိုးတွေလည်းထိုင်းကိုပြတ်နှံ့ရောက်ရှိလာတယ်လို့ Bangkok Post သတင်းစာကဖော်ပြပါတယ်ရှင်။